ထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းခဲ့ပြီးတော့အစီရင်ခံစာပါအကြံပြုချက်တွေကိုအခုဇူလိုင်လကုန်ပိုင်းလွှတ်တော်မှအခြေတင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပူးပေါင်းကော်မတီမှာပါဝင်တဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ပတ်ကတော့လက်ရှိဆောင်ရွက်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်
1945ဦးပါတဲ့ပြည်တော်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဒေသကြော်ကြားကာလအတွင်းမှာအစည်းအဝေး25ကြိမ်တည်းနဲ့ကျင်းပပြီးတဲ့နောက်မှာပြည်တော်စုလွှတ်တော်ကိုဒီကနေ့အစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်။ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ခန်းနဲ့နောက်ဆက်တွဲဇာတ်ငါးခုကိုစစ်စစ်လေ့လာတုံ့တက်ပြီးတဲ့နောက်ပကြံကြည့်ချက်3900ကျော်တင်ပြထားကြောင်းပူပေါင်းကော်မတီရဲ့အတွင်းမှဒေါက်တာမြတ်ညာနာဆိုးကပြည်တော်စုလွှတ်တော်မှာအစည်းအဝေးခန်းတင်ပြပါတယ်
။အကြံပြုတင်ပြအစူစီးချက်များအနေနဲ့ကတော့ကျွန်တော်ရှင်းဦးစွာတင်ပြခဲ့လိုပါပဲ။၄မျိုးလေးစားဖြစ်ပါတယ်ခင်ဗျာ။ပြင်ဆင်ဖို့ဖြည့်ဆွတ်ဖို့ပယ်ဖြတ်ဖို့ဒါတွေကအကြံပြုတင်ပြတာပါ။အကြံပြုတင်ပြခဲ့ခြင်းမရှိတဲ့ပုံမှန်ကိုခွဲများကိုတော့ကျွန်တော်တို့ကမူလတိုင်းထားရှိရန်ဆိုပြီးတော့စူးစီးထားရှိခဲ့တာဖြစ်ပါတယ်။အဲ့တော့ပြင်ဆင်ဖြည့်ဆွတ်ပယ်ဖြတ်ဖို့ဖွဲ့စည်းပုံအခြေခံဥပဒေတရအလုံးပေါ်မှာတင်ပြချက်ပေါင်းစုစုပေါင်း3965ချက်ရှိပါတယ်
။ဒီပြင်ဆင်တဲ့အကြံပြုချက်တွေကိုပြည်တော်စုလွှတ်တော်ကိုယ်စားလှယ်စီကိုဖြန့်ဝေထားပေးမယ်။အစည်းအဝေးခန်းစာဖတ်ကြားရမှာဘယ်ပုံမှန်တွေကိုဘယ်လိုပြင်ဆင်မယ်ဆိုတာကိုတော့ထည့်သွင်းထားတာမရှိပါဘူး။စတောပူပေါင်းကော်မတီရဲ့ဒီအစည်းအဝေးခန်းစာကိုကော်မတီမှပါဝင်သူအားလုံးလက်မှတ်ရေးထိုးပြီးသဘောကွဲလွဲချက်တွေကိုအစည်းအဝေးခန်းစာမှာပူးတွဲဖော်ပြဖို့ကော်မတီလုံထုံးလုံးနဲ့လမ်းညွှန်မှာပါရှိပါတယ်။ဒါကြောင့်ကော်မတီမှပါဝင်တဲ့တက်မော်တာလက်တော်ကိုယ်စားလှယ်ကတရားသဘောထားမှတ်ချက်3ချက်တင်ပြထားကြောင်းဒေါက်တာမြတ်ညာနာဆိုးကပြည်တော်စုလွှတ်တော်ကိုအခုလိုဆက်လက်တင်ပြခဲ့ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့စည်းဆောင်ရွက်ခြင်းသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်နှင့်ကိုက်ညီခြင်းရှိသောကြောင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကကော်မတီဖွဲ့စည်းရန်အဆိုတင်သွင်းစဉ်ကပင်ကန့်ကွက်ဖြစ်ပြီးဖြစ်ပါသည်။အချက်အပြင်အနေနဲ့ကတော့တို့ရတွင်ပြောင်းလို့လွှတ်တော်မှမဲခွဲဆုံးဖြတ်အတည်ပြုပြီးအဆိုပါကော်မတီကိုဖွဲ့စည်းခဲ့ခြင်းဖြစ်၍ပြင်ဆင်ရေးပူးပေါင်းကော်မတီတွင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်များကပြောင်းလို့လွှတ်တော်၏ဆုံးဖြတ်ချက်ကိုလေးစားလိုက်နာသောအချင်းပါဝင်တယောက်ဖြစ်ပါသည်။အမှ3ချက်သို့သောတယောက်စီတွင်လည်းတက်မတော်သားလွှတ်တော်ကိုယ်စားလှယ်များမှပြင်ဆင်ရန်အဆိုပြုချက်များတင်သွင်းခြင်းဗောဓမှတ်ချက်ပြုခြင်းတို့ကိုစောရဲခဲ့ခြင်းမရှိပါ။ယခုပူပေါင်းကော်မတီအစည်းအဝေးစာဆိုင်ရာလုပ်ငန်းစဉ်များသည်ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဖန်ဆင်းချက်များနှင့်တိုက်ညီမှုရှိပါကြောင်းသဘောထားမှတ်ချက်ပြုပါသည်ဆိုပြီးတော့တင်ကြားသဘောထားမှတ်ချက်ပြုထားတာကိုလည်းကျွန်တော်တို့အနေနဲ့ပူရဲတင်ပြပါတယ်ခင်ဗျာ။
ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကသူ့အမြင်ကိုအခုလိုပြောဆိုပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေအကျင့်အကဲကိုကျော်လွှားနိုင်လို့ဆိုရင်အစိုးရပိုင်းချုပ်ပေါ်ပိုင်းဟိုအချက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်တွေကြားမှာဖန်ချက်ညီညီပူးပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒါမဲ့ပေါ့လေနော်ဥပဒေချမ်းရေးဆွဲတဲ့အပိုင်းဥပဒေချမ်းကိုဆွေးနွေးတဲ့အပိုင်းအုပ်ရေချမ်းကိုပြည်တော်စုလွှတ်တော်မှာအတည်ပြုချက်ရယူတဲ့အပိုင်းတွေမှာနော်အရက်ဘက်ခေါင်းဆောင်တွေစစ်ဘက်ခေါင်းဆောင်တွေနဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေနဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကြားမှာနော်နိုင်ငံတော်နဲ့နိုင်ငံသားတွေအကျိုးကိုရှေ့ရှုပြီးတော့ချီချီရောက်ရောက်ကျဲကျဲပြန့်ပြန့်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်
လွှတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေထားတဲ့ကြံပြုချက်3900ကျော်ကိုဆွေးနွေးဖို့အတွက်လာမယ့်ဇူလိုင်လ22ရက်နေ့မှာနောက်ဆုံးထားပြီးအညီအစည်းပေးဖို့ကြဖို့ကိုလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။လွှတ်တော်အတွင်းမှာဒီကြံပြုချက်တွေကိုဆွေးနွေးဆုံးဖြတ်အတည်ပြုပြီးတဲ့နောက်မှာအခြေခံဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုနယ်ပယ်အသီးသီးကလူပုဂ္ဂိုလ်ဌာနအဖွဲ့အစည်းတွေစီကနေအကြံဉာဏ်ရယူပြီးဆက်လက်ပြုစုသွားမှာဖြစ်ပါတယ်။
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖြတ်တော်ပူးပေါင်းကော်မတီကနေဖြတ်တော်ကိုတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ချက်အစိုးရထဲမှာတော့ အများကနေစိတ်ဝင်စားတဲ့တမရအရေးချင်းကိုကန့်တတ်ထားတဲ့ပုံမှန်59ကိုစာလုံးလို့ပုံမှန်293ပါတမရကပြည်တော်စုဝင်ကြီးတချို့ကိုခန့်ထားနိုင်မှုကိစ္စတွေလည်းပါဝင်ပါတယ်လက်ရှိနိုင်ငံတော်၏တိုင်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတမရမဖြစ်နိုင်အောင်ကန့်တတ်ထားတဲ့ပုံမှန်59ကိုစာလုံးကိုပယ်ဖြတ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကအဆိုပြုထားတယ်လို့တရားပြီးတခြားနိုင်ငံ၏ပါ